ခရစ်တက္ကရာ2012ခုနှစ်နိုဝင်ဘာလ15ရက်နေ့ဇာတာပတိနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတကြီးမှာဓမ္မနန္ဒဝိဟာရအကြောင်းတကြီးရဲ့ဦးစီးပဒနာနာယကဆရာတော်ဘုရားကြီးမြတ်ဦးထိပ်ထား၍ကျင်းပပြုလုပ်အပ်သောတတိယကျင်းမြောက်မဂ္ဂဝိပဿနာဋိဌာန်တရားစကားပေါ်မှာဒီနေ့အလုတ်ပိတရားများဟောကြားပြမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ကတော်မြတ်ကြီးသာဝတိပင်မစေတုံအကြောင်းတော်မှာသတင်းတောင်းတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သတ္တပတ္တိမညံသကရာဂามိမညံအနာဂามိမညံအရဟတမညံများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သတ္တပတ္တိမညံများယနေ့ကြပါစေသကရာဂามိမညံများယနေ့ကြပါစေအနာဂามိမညံများယနေ့ကြပါစေအရဟတမညံများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးမရဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဝိပဿနာလုံပေးတရားဆိုတာဝိပဿနာတရားလို့အထုတ်တတ်အောင်ဟောကြားတဲ့တရားပဲဖြစ်ပါတယ်ပိရကောပရိသပါဠိတော်မှာပရဒေါသကောသောသစ္စာနုတန္တိဣဇတင်္စသမ္မာမနိတိကာရောဆိုတဲ့စကားလေးတစ်ခုပြောတတ်တာရှိပါတယ်။မြန်မာလိုပြန်လိုက်မယ်ဆိုလို့ရှိရင်တာဝကတယောက်မညာဖွညာနိဗ္ဗာန်ချမ်းသာရဖို့ဆိုရင်ပြုလို့ရမယ်အင်္ဂါရက်တစ်ချက်ရှိတယ်။နံပါတ်၁ကတရားနာရပါရယနာရမလဲဆိုရင်သစ္စာနုတန္တိဆိုတဲ့သစ္စာနဲ့စတဲ့တရားသစ္စာနဲ့စတဲ့တရားဆိုတာဟာအဓိကကတော့ဒုက္ခသစ္စာဒုက္ခသစ္စာအကြောင်းကိုဟောတဲ့တရားဒုက္ခသစ္စာအကြောင်းဟောတဲ့တရားဆိုတဲ့နေရာမှာလည်းပဲဒုက္ခသစ္စာတရားဘယ်သူဘာကြောင့်ဒုက္ခသစ္စာဖြစ်တယ်ဒုက္ခသစ္စာမှဒုက္ခသစ္စာတွေခြုံငင်းအောင်ဘယ်လိုကျင့်ကြံချက်ကိုအထောက်ရမယ်ဆိုတဲ့ဒုက္ခသစ္စာမှလူကြောင်းတရားကိုပြောတာပါဒုက္ခသစ္စာမှလူကြောင်းတရားအဲ့ဒီတရားမျိုးကိုလာကြပြရမယ်အဲ့ဒါကိုပဲဒီနေ့ခေတ်ကကာလမှာတော့အလုပ်ပိတရားလို့ဒီလိုသတ်မှတ်ပါတယ်ဒီတော့အခုလည်းပဲအလုတ်ပေးတရားကိုခွန်ကြီးတို့နေ့စဉ်နေ့စဉ်နည်းနည်းခင်းနည်းနည်းခင်းမှာဟောလာခဲ့ပါတယ်။ညဘက်မှာလည်းပဲသစ္စာတရားဆိုပေမဲ့လည်းသူလည်းအလုတ်ပေးတရားပါပဲ။အလုတ်ပေးတရားကိုများများနာကြားထားခြင်းအဖြစ်ရှုဖို့မှတ်ဖို့ရှုနိမ့်မှန်းနည်းဒါတွေကိုကြည်ကြည်ပြတ်ပြတ်သိလာရပါတယ်အဲ့ဒါတော့သိလာပြီဆိုရင်ဝိပဿနာတရားလောအထုတ်တဲ့အခါမှာလောဘလုံးလေးကလေးတွေလွန်လင်းတွေကိုလွန်လို့ရတာပေါ့ဝိပဿနာရှုနည်းမှန်နည်းကတော့မြတ်စွာဘုရားကိုယ်တိုင်ကလည်းပဲနေရာဒိသအလိုက်တရားနာပုဂ္ဂိုလ်အလိုက်အမျိုးမျိုးဟောကြားထားတာဖြစ်လို့တမျိုးတဲ့ပုံစံနဲ့တော့မဟုတ်ပါဘူးအမျိုးမျိုးဟောကြားထားတာအမျိုးမျိုးဟောကြားထားတာဖြစ်တဲ့အတွက်ဝိပဿနာလုပ်ပြီးတရားနာတဲ့အခါမှာလည်းပဲအမျိုးမျိုးတော့ကျမ်းနာကြရပါပဲဘလောက်ပင်မျိုးစားတွေများနေစေကမို့အဓိကဥဒိချက်ကအရှုခံကိုသိဖို့ရယ်အရှုဉဏ်ကိုသိဖို့ရယ်ရှုဖို့ရှုနည်းကိုသိဖို့ရယ် ဒါပါပဲအဲ့ဒီသုံးမျိုးမှန်သွားရင်မြေတိနိမိတ်ဆိုအလုံးဟာအမှန်တည်းအခြေပဲကေသနာနဲ့ကန့်ညီတဲ့တရားတွေအခြေပဲဒီလိုမှတ်ရမှာပေါ့အဲ့တော့နံပါတ်၁ကပါလေအရှိုခံတရားနံပါတ်၂ကအရှိုဉာဏ်တရားနံပါတ်၃ကရှိဖို့ရှုနည်းဆိုပြီးတော့သုံးမျိုးရှိအဲ့ဒါရှုခံတရားဆိုတာဘယ်လိုတွေလဲလို့မေးရင်ခန္ဓာ၅ပါးခန္ဓာ၅ပါးကိုရှုရမယ်နော်ခန္ဓာ၅ပါးဆိုတာဟာခန္ဓာလို့ဆိုသည့်အတွက်ပညာခန္ဓာမဟုတ်ဘူးပရမတ်ခန္ဓာပညာပရမတ်ကတော့ကိုယ်ကပြပါသိဖို့သိရေးကြည့်တယ်ဒါကြောင့်မလို့ဘုန်းကြီးတို့မျက်နှာထည့်ပြီးတော့ပြောနေတယ်ပညာခန္ဓာမဟုတ်ဘူးပရမတ်ခန္ဓာကိုရှုအဲ့ဒီပရမခန္ဓာကဘယ်လိုခန္ဓာမျိုးလဲဆိုရင်သဘောခန္ဓာသဘာဝတရားကလေးတွေအဲ့ဒီသဘာဝတရားကလေးဟာအကြောင်းတိုက်ဆိုင်လို့အခုဖြစ်တဲ့ပြစ္ဆုတ်ပါခန္ဓာအခုဖြစ်တဲ့ပြစ္ဆုတ်ပါခန္ဓာဆိုတော့ဖြစ်လာပြီဆိုရင်သူကလည်းပဲချက်ချင်းပြတ်သွားတာရုပ်လည်းပြတ်တာပဲအနံလည်းပြတ်တာပဲအကြာကြီးတည်တက်နေတာမရှိဘူးစေပြင်းနေပြီဆွဲပြီးတော့ကြည့်နေရလောက်အောင်သူဒီကြာကြာမခံဘူးအဲ့ဒီတော့သူ့ကိုမြင်ဖို့ဆိုတာကအများရမျက်စိဖွင့်နားဆွင့်ဆိုတာမျိုးလိုပဲညာကိုဖွင့်ပြီးတော့ကြည့်ပေးနေရတယ်အဲ့ဒီလိုကြည့်ပေးတဲ့နေရာမှာပေါ်လာတဲ့အရှုခံတရားကိုပေါ်လာရင်ပေါ်လာခြင်းသိဖို့ဆိုတာကဉာဏ်နဲ့တတိကပူရည်ကြည့်တယ်တတိလေးရှိနေမှာတတိလေးထားနေမှာတတိကပူရည်ကြည့်တယ်တတိလက်လွတ်သွားရင်ဘယ်အချိန်မှပေါ်ပြီးတော့ဘယ်လိုပြတ်သွားလဲဆိုတာမသိလိုက်နောက်မှပြန်စဉ်းစားပြီးတော့သိရရင်လည်းပဲပစ္စုပန်မဟုတ်တော့အဲဒါကြောင့်ပစ္စုပန်ကြပစ္စုပန်တရားကိုသိအောင်ဆိုရင်တတိလေးဂိမ်းပေးရတယ်အဲ့တော့တတိဂိမ်းပေးတယ်ဆိုတဲ့စကားကဒါရှုဖို့မှတ်ဖို့ရှုနေမှတ်နေပေါ့နော်ရှုဖို့မှတ်ဖို့ရှုနေမှတ်နေဘယ်လိုကိုရှုရမလဲဆိုရင်ခန္ဓာကိုရှုအချင်းကျတော့ယုံနေနာယုံနေနာကိုရှုအဲ့ဒီယုံနာနှစ်ပါးကိုတတိထားပြီးတော့ကြည့်တမာရီလေးနဲ့စိုက်ကြည့်ပညာနဲ့ဆောင်ဖြတ်ဒါရုပ်ပဲဒါနာမဲဖြစ်သဘောပဲပြသဘောပဲဒါဒုက္ခသစ္စာပဲဆိုတာကိုပညာနဲ့ဆောင်ဖြတ်ဒါပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးငါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဆိုတာကိုပညာနဲ့ဆောင်ဖြတ်ဆောင်ဖြတ်တယ်ဆိုတော့ကိုကလိုက်စဉ်းစားပြီးတော့ဆုံးဖြတ်နေဖို့မဟုတ်ပါဘူးသူ့ဘာသာတဲ့သဘောပေါက်လာမှာကိုကကြည့်ဖို့ပဲလိုတယ်သိနေဖို့ပဲလိုတယ်အဲ့တော့သိနေရမှာကတတိတတိနဲ့သိပြီးနေတဲ့အခါကျတော့ကိုသိနေတဲ့အရာသည်ပညာလည်းဖြစ်ခြင်းဖြစ်မယ်ပရမလည်းဖြစ်ခြင်းဖြစ်မယ်အတုံးခက်လည်းဖြစ်ခြင်းဖြစ်မယ်ဒီပုံကချစ်လည်းလည်းဖြစ်ခြင်းဖြစ်မယ်သဘာဝလည်းဖြစ်ခြင်းဖြစ်မယ်ကြည့်ကြစားမှာတော့ဒီလိုပဲရောရီရောရပါလာမှာပဲပါလာပြီမဲ့ရွှေပရင်တဲ့ရွှေကိုတန်းစင်တဲ့အခါမှာမင်းနဲ့ပူပေးပြီးတော့တဖြည်းဖြည်းနဲ့မလိုလားတဲ့ကြီးတို့ဘောတို့ဒါတွေကိုတန်းစင်ပြီးတော့ရွှေစစ်ရွှေမှန်ကိုရအောင်ကြိုးစားတယ်လို့ဝိပဿနာတရားလိုအထောက်တဲ့ပုဂ္ဂိုလ်ကလည်းပဲကြည့်ကြစားမှာတော့အကောင်လုံးသူမြင်ပါပဲပညာလည်းမြင်မယ်ပရမလည်းမြင်မယ်တုံခတ်လည်းမြင်မယ်ငါလို့ထင်တာတွေလည်းပါမယ်ဒီပုံကချစ်လက်တွေလည်းပါမယ်ကြည့်ပါအားလုံးကိုကြည့်အားလုံးကိုကြည့်ပြီးတော့မှဘာလို့မလဲစစ်ထုတ်လိုက်ဘာနဲ့စစ်ထုတ်ပြရမလဲအဲ့ဒီတတိလေးနဲ့စစ်ထုတ်ပြလိုက်ဆွေရုံကလည်းတတိပဲစစ်ထုတ်တော့လည်းတတိပဲအာယုံကိုဖမ်းယူတော့ကလည်းတတိပဲ အဲ့ဒီတက္ကမှာကြည်တင်ကြည်တတ်တဲ့အာယုံမကြည်တင်မကြည်တတ်တဲ့အာယုံဒါလေးတွေကိုစစ်စစ်ထောက်တာလေတတိပဲတတိနဲ့စစ်ထောက်တော့ကုန်မလားဆိုတော့မကုန်ဘူးတမာရီအကူကြီးယူပါတယ်တမာရီဆိုတာကဘာလို့တာလဲဆိုရင်ကိုလိုချင်တဲ့အာယုံတစ်ခုကိုစွစွဆက်ဆက်ကြည်တာဒီတမာရီပဲကိုကြည့်စေချင်တဲ့အာယုံကိုစွစွဆက်ဆက်ကြည်ပေးတာဟာတမာရီဘာနဲ့တူတယ်လို့ဆိုတော့ခုနကတော့ယောရီယောရပါလာတဲ့တန်တို့ကြီးတို့ဘောတို့ရွှေတို့ငွေတို့အဲ့ဒီတွေကနေပြီးတော့မှကိုလိုချင်တဲ့အရာကလေးကိုလက်နဲ့ကောက်ယူပေးလိုက်တယ်လို့ကောက်ယူကြည့်လိုက်တယ်လို့အကောင်လုံးကိုတင်းကျယူလိုက်တာကတတိနဲ့တူတယ်အဲ့ဒီတကမှကိုလိုချင်တာလေးကိုရေထုတ်လိုက်တာကသမာဓိနဲ့တူတယ်ကိုလိုချင်တဲ့ရွှေတို့ရှိစားကလေးကိုရေထုတ်ပြီးတော့မှအဲ့ဒီရှိလို့ရှိတာကလေးကိုဖို့တဲ့ကိုတင်ပြီးတော့ဒီထဲမှာရှိနေတဲ့ရွှေရဲ့သဘာဝကိုစစ်ထုတ်လိုက်ပြီးတော့မှရွှေရဲ့တန်ဖိုးကိုပေါ့အောင်ကြိုးစားပေးလိုက်တယ်လို့အဲ့ဒါကတော့ပညာနဲ့တူတယ်အဲ့တော့ပညာရဲ့ခက်ကန္တာရောက်လာပြီဆိုရင်ပရမသတိလေးနဲ့သတိထားခြင်းမိတယ်ဒုတိယကိုယ်လိုချင်တဲ့ရှုခံတရားကလေးကိုတမာရီလေးနဲ့ဆက်ဆက်ဆက်ဆက်ကြည့်ပေးလိုက်တယ်ကိုလိုချင်တဲ့ရှုခံအာယုံကိုတမာရီနဲ့ဆက်ကြည့်လိုက်ပြီဆိုကြတဲ့ကမလိုချင်တဲ့အခြားခြားသောပညာအာယုံတွေအလုံးလုံးကွယ်ပြောင်းသွားပြီပေါ့တတိနဲ့ကြည်တော့ကတော့အလုံးခြုံငုံပြီးတော့ကြည်တာမဟုတ်လို့ပညာလည်းပါမယ်ပရမလည်းပါမယ်တမာရီနဲ့ကြည်တဲ့အချိန်ကျတော့အလုံးကိုခြုံငုံပြီးတော့ကြည်တာမဟုတ်တော့တခုတည်းကိုပဲစွတ်စွတ်ဆက်ဆက်ကြည့်တာဖြစ်တဲ့အတွက်မလိုလားအပ်တဲ့ပညာအာရုံတွေအားလုံးကွယ်ပြောင်းသွားတယ်။အဲ့ဒါတော့ကွယ်ပြောင်းသွားတဲ့အချိန်ကြတော့မှဘုရုစီပို့လိုက်လေပညာစီပို့လိုက်တယ်။အဲ့ဒီတော့ပညာကနေပြီးတော့အဲ့ဒီသမာဓိကဆွတ်ယူပြလိုက်တဲ့အာရုံကိုပဲသူကဆုံးဖြတ်ချက်ချလိုက်တယ်။ဟောဟောရတိယုတ်ပဲဟောရတိနာမဲဒါပုဂ္ဂိုလ်တရားမဟုတ်ဘူးငါမဟုတ်ဘူးငါနဲ့မဆိုင်ဘူးဒါယုံနံတရားဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဟောတာဒုက္ခသစ္စာပဲအဲ့ဒီလိုအချောသတ်ဆုံးမခြင်းချပေးလိုက်တာကြတော့ပညာရဲ့အလုံးပေါ့အဲ့ဒါဆုံးမခြင်းချတဲ့တရားကပြောသလိုပဲရန်တာပြီးတော့ဆုံးမခြင်းချကြမှာမဟုတ်ဘူးစိတ်ထဲမှာအလိုလိုသဘောပေါက်ပရမသတိနဲ့ဆွေယူတဲ့အချိန်တုန်းကတော့တရားနာတော့ကဇာဝနာဝါရှိလို့လားဒါရှုကံဆိုလို့လားကြည့်လိုက်ရလားဒါပေမဲ့ကိုယ်ကိုယ်နဲ့သဘောပေါက်တာမဟုတ်ဘူးဘယ်ကြမှာကိုယ်ကိုယ်နဲ့သဘောပေါက်လဲပညာအဆင့်ကြမှာကိုယ်ကိုယ်နဲ့သဘောပေါက်တာအဲ့ဒီတော့ကိုယ်ကိုယ်နဲ့သဘောပေါက်တာကိုပညာလို့ခေါ်တယ်ကိုယ်ကိုယ်ရဆုံးမကျချလိုက်နိုင်ပြီညံပွင့်သွားပြီညံပွင့်သွားပြီညံပွင့်သွားတာကိုပညာလို့ခေါ်တယ်အဲ့ဒီအချိန်မှာတချို့တချို့ပုဂ္ဂိုလ်တွေပြောသလိုပေါ့ဟာယုံနာကွဲသွားပြီဒီလိုပြောတာကိုယုံနာကွဲသွားပြီယုံနာကွဲသွားပြီဆိုတာဘာပြောတာတော့ယုံနာကွဲသွားပြီဆိုတာဟာတမာအဖြစ်ပြောမယ်ဆိုရင်တော့ဒါကယုတ်ဒါကနာအဲ့ဒါကိုကွဲသွားပြီလို့ဒီလိုပြောလို့ရတာပေါ့လေဓကယုတ်ဓကနံဆိုတာဟာတကယ်တမ်းကြတော့ဘုန်းကြီးတို့ယောဂီတွေခွဲနေဖို့မလိုပါဘူးဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်သည်ပညာပရမခွဲရမယ်ဟုတ်တယ်ဒါမှန်တယ်တတိနဲ့ခွဲပြီးပညာပရမခွဲပြီးပြီဆိုရင်ပညာကိုမကြည့်နဲ့ပရမကိုကြည့်ပရမကိုကြည့်ပြီဆိုရင်တော့ပရမဆိုတာကခန္ဓာ၅ပါးရှိတယ်ဒီခန္ဓာ၅ပါးသည်တခုစီတခုစီတခုစီသိကြစီရပ်တည်နေတာမဟုတ်ပါဘူးအလုံးစုံပေါင်းပြီးတော့ဖြစ်တာပေါင်းပြီးတော့ဘယ်လိုပေါင်းဖြစ်တယ်လဲအခြေခံကတော့ယုံနဲ့နာပေါ့ယုတ်ကမိယာနာကမိတတ်တာဒီတော့နာဖြစ်ရင်ယုတ်ဖြစ်တယ်ယုတ်ဖြစ်ရင်နာဖြစ်တယ်မိယာဖြစ်တဲ့ရုပ်ရှိလို့မိတတ်တဲ့နာဖြစ်တယ် မိတတ်တဲ့နိုင်ရှိနေတဲ့အတွက်မိရဖြစ်တဲ့ယောက်ကလည်းရှိနေရတယ်။ဘာဖြစ်လို့တော့ယောက်မှမရှိတော့ရင်နာင်ကပဲတည်နိုင်မလဲ။အဲ့တော့ယောက်ကဘာနဲ့တူတယ်လဲဆိုရင်ပစ္စည်းကိုထည့်တဲ့ခွက်နဲ့တူတယ်။နာင်ကဒီထဲမှာရှိတဲ့ပစ္စည်းနဲ့တူတယ်။တောက်ရည်ကလေးတစ်ခုထပ်လာတယ်။ဘာကောမပါပဲနဲ့ခတ်လို့မရဘူး။သို့တော့တကယ်တော့မှကရှိပဲ။ဘာကောမဟုတ်ဘူး။သို့တော့ရေကိုယူခဲ့ပါဆိုရင်ဖန်ခွက်ချတာလို့မရဘူးဒီတော့ရေနဲ့ဖန်ခွက်နဲ့တပေါင်းနဲ့ပါလာတယ်လို့အဲဒီလိုပဲရှုတဲ့အခါမှာလည်းပဲပရမသုံးရုံနဲ့ဖြစ်ပုံလေးကိုနည်းနည်းလေးအကြက်ကြက်ကြည့်လိုက်ဆိုကြပါစို့မြေစိတ်ခန္ဓာမြေစိတ်ခန္ဓာဘယ်လိုကြောင့်ဖြစ်တော့မြေစိတ်ခြင်းနဲ့အစင်းနဲ့တိုက်လို့ဖြစ်တာမြေစိတ်ခြင်းနဲ့အစင်းနဲ့တိုက်လို့မြေစိတ်ပေါ်တယ်အဲ့ဒီမြေစိတ်ဒီဘာမှမှီလဲမြေစိတ်ခြင်းမှမှီတာမြေစိတ်ခြင်းမှမှီတဲ့အတွက်မြေစိတ်ခြင်းကဖန်ခွက်နဲ့တူတယ်မြေစိတ်ကရေနဲ့တူတယ်အစင်းကတော့အလိုကြီးပေါ့အစင်းကကြည့်နေကြမလို့အကြောင်းတစ်ခုဖြစ်နေနားလည်လိုက်ရင်တော်ပြီမစ္စည်းချင်းနဲ့အစင်းနဲ့တက်လို့မြေစိတ်ပေါ်တယ်လို့အကြောင်းအကျိုးကိုနားလည်ဖို့တော့လိုအပ်ပါတယ်အကြောင်းအကျိုးနားလည်မှပြည့်စပ်ပရိက္ခဉာဏ်ရတာတကယ်တမ်းကြည့်ရမှာကတော့မျက်စိအခြေနဲ့မြေစိတ်သူတို့ကသဘောပေါက်ရင်မျက်စိအခြေကယုံမြေစိတ်ကနာယုံနဲ့နာသဘောပေါက်တဲ့အတွက်နာမရူပပရိစ္ဆေဒဉာဏ်ရတာအော်အကြောင်းကြောင့်အကျိုးဖြစ်တယ်လို့သဘောပေါက်ရင်ပြည့်စရာပရိက္ခဉာဏ်ရတာနမ္ရူပပရိစ္ဆေဒဉာဏ်ရယုံနာကွက်တယ်ယုံနာကွက်ရင်ဒိဋ္ဌိစင်တယ်ပိစ္ဆပရိက္ခဉာဏ်ရယအကြောင်းကိုသိတယ်အကြောင်းကိုသိရင်ပိစ္ဆကိစ္စစင်တယ်ဒီတော့အဲ့ဒီလိုသိပေးလိုက်ချင်းသိပင်လည်းရင်ဒိဋ္ဌိပိစ္ဆကိစ္စကိုအသိထဲမှာဒိဋ္ဌိပိစ္ဆကိစ္စဆိုတဲ့အမြင်ကိုဖယ်ရှားပြလိုက်တာပဲအဲ့ဒီအမြင်ကိစ္စတော့မှရှုလို့ရတာကိုဒီအမြင်နဲ့ရှုလို့ပဲဖြစ်ဒါကြောင့်မလို့မဟုတ်ဆရာတော်ဘုရားကြီးကပြောလဲဝိပဿနာမရှိခင်မှာဒိဋ္ဌိဖြုတ်ပါလို့ပြောတာပေါ့ဝိပဿနာမရှိခင်မှာဒိဋ္ဌိဖြုတ်ပါဆိုတာကဒိဋ္ဌိအမြင်နဲ့မကြည့်ပါနဲ့ဝိပဿနာမရှိခင်ဒီမြင်ရဒိဋ္ဌိဒီမြင်ရဒိဋ္ဌိမဟုတ်ဘူးဒီလိုသဘောပေါက်ထားပြီးတော့တကယ်တမ်းရှုတဲ့အခါမှာဒိဋ္ဌိအမြင်နဲ့မရှိဘဲနဲ့ပုဂ္ဂိုလ်ဆက်ငါဆက်ကင်းတဲ့အမြင်နဲ့ရှုတာကိုပြောတာအဲ့ဒါကိုဝိပဿနာမရှိခင်ဒိဋ္ဌိအရင်ဖြုတ်လို့ဒီလိုပြောလိုက်တာပါကဲကောင်မိတာဖြစ်လို့ရှိရင်မျက်စိကြည်တတ်ရှိတယ်အကြည်တတ်မှမိတာကမြင်စိတ်စကားပြောတဲ့အခါကျတော့မျက်စိကြည်တတ်ရင်မြင်စိတ်ရပေါ့တကယ်ရှုတဲ့အခါကျတော့မြင်စိတ်ရှုမယ်မျက်စိကြည်တတ်ကိုမရှုရှုမရလို့လားရပါတယ်ဒါပေမဲ့မထင်ရှားဘူးမထင်ရှားတဲ့အတွက်သူ့ကိုရှုလို့မဖြစ်ဘူးမြင်စိတ်ကိုရှုမြင်စိတ်ကိုရှုပြန်တော့မြင်စိတ်နဲ့တွဲပြီးတော့ဖြစ်တဲ့ဓာတ်ရားတွေဝရဏခန္ဓာ၊ပဉ္စခန္ဓာ၊သင်္ခါရခန္ဓာအဲ့ဒီတရားတွေလည်းမြင်စိတ်နဲ့တူတူတွဲဖြစ်နေတာပဲဒါတော့ဒါကြောင့်မလို့မြင်စိတ်ခန္ဓာပေါ့မြင်စိတ်တစ်ခုတည်းမဟုတ်ဘူးမြင်စိတ်ခန္ဓာမြင်စိတ်နဲ့တွဲဖြစ်တာကဝရဏ၊သင်္ခါရ၊သင်္ခါရ၊ဝိညာဉ်မြင်စိတ်ကြည့်တာကရုပ်အာလောဘလည်းတော့ခန္ဓာ၅ပါးမြင်စိတ်ပေါ်တဲ့အချိန်မှာခန္ဓာ၅ပါးဖြစ်တယ်ဒီလိုပြောလိုက်အရိခဏငါးပါးဖြစ်လာတဲ့မျက်စိကြည်ကိုအထုတည်းရှုရမှာလားဆိုတော့မျက်စိကြည်ကိုရှုဖို့တည်းအမတန်ခက်တယ်ဒါကြောင့်မလို့သူ့ကိုမရှုနိုင်ဘူးဘာကိုပဲရှုမလဲနာခန္ဓာ၄ပါးပဲရှုအဲ့ဒီလိုနာခန္ဓာ၄ပါးရှုတဲ့အခါကျတော့ဟုတ်ပြီရုပ်လုံးဝမပါတော့ဘူးလားပါပါတယ်ခန္ဓာတော့ကမျက်စိကြည်ရုပ်မဟုတ်ပေမဲ့လို့လည်းပဲမျက်စိကြည်တည်းမှာအစင်းကလာတတ်ပြီဆိုလို့ရှိရင်ခံစားမှုတွေဖြစ်လာတယ်။မျက်စိကလေးတွေဖြစ်လာတယ်။မျက်စိနဲ့တွဲပြီးတော့ခံစားမှုတွေဖြစ်လာတယ်။အဲ့ဒီခံစားမှုတွေဖြစ်လာပြီဆိုရင်ဒီခံစားမှုတွေနဲ့ရှင်တွဲပြီးတော့ခန္ဓာကိုယ်ရဲ့နာမှုခြင်းမှုပူမှုအေးမှုဓာတ်တွေတွေဖြစ်လာတယ်။အဲ့ဒီရှင်ကြတော့မျက်စိမဟုတ်တော့ဘူး။တွေ့ရစိဖြစ်သွားပြီ။ကာယကြည်ယုံနဲ့ဒုတိယဇာနဲ့တိုက်တော့ ွေးထိစိတ်ဖြစ်တယ်အဲ့ဒီတည်းမှာအခုနပြောခဲ့တဲ့နားရခြင်းတဲ့သဘောကတ်တဲ့ခဲတဲ့သဘောပူတဲ့အေးတဲ့သဘောဒီသဘောလေးတွေဖြစ်လာတာအဲ့ဒီသဘောလေးတွေဟာယုံတရားလေးတွေပေါ့ဒါကြောင့်မလို့နာတရားဖြစ်ပြီးဆိုရင်နာတရားထဲမှာထင်ရှားတာကဝေဒနာဝေဒနာရဲ့လို့ဝေဒနာကဝေဒနာဖြစ်လာပြီဆိုရင်ဝေဒနာကခံစားရတဲ့သဘောဘာတွေကိုခံစားတယ်လဲဆိုတော့ဉာဏ်ရဲ့သဘာဝကိုလည်းခံစားမယ်ရောရဲ့သဘာဝကိုလည်းခံစားမယ်ပူရင်ပူတယ်လို့ခံစားမယ်အေးရင်အေးတယ်လို့ခံစားမယ်နာရင်နာတယ်လို့ခံစားမယ်ကျင်ရင်ကျင်တယ်လို့ခံစားမယ်ကံရင်ကံတယ်လို့ခံစားမယ်ဒီတော့ခံစားမှုဝေဒနာရေလို့ဖြစ်လာပြီဆိုမှတော့နာရကျင်တဲ့ကြက်တဲ့ခဲတဲ့သဘောလှုပ်တဲ့ရွာတဲ့သဘောပူတဲ့အေးတဲ့သဘောဒီသဘောတရားတဲ့ကလေးတွေကလည်းပဲအရှုကံထဲမှာအတူတူပါဝင်လာတာပဲအဲ့ဒီတရားလေးတွေပါဝင်လာရင်အဲ့ဒီတရားကလေးတွေကနာမမဟုတ်ပဲပဲရုပ်တွေဖော်ပြနေတာပဲအဲ့ဒီတော့ဖောပြန်တာကယုံသိတာကဒီလိုဖြစ်လာတာကိုအဲ့ဒီတော့အလုံးပေါင်းလိုက်မယ်ဆိုရင်ယုတ်ခန္ဓာကတစ်ပါးနာခန္ဓာက၄ပါးအလုံးပေါင်းတော့ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတွေဖြစ်တုန်းကတပေါင်းနဲ့ချိန်နဲ့နော်ခန္ဓာ၅ပါးတွေဖြစ်တုန်းကဘယ်လိုလဲတပေါင်းနဲ့ဖြစ်တယ်တစ်ချိန်နဲ့ဖြစ်တယ်ပြတ်တဲ့အခါကျတော့ဘယ်လိုကအရင်ပြတ်တော့နာတရားကအရင်ပြတ်နန္တရားပြတ်ပင်ပြတ်သွားကြတော့လည်းပဲယုတ်တရားကပြတ်ပြီလားမပြတ်သေးဘူးယုတ်တရားမပြတ်သေးဘူးဆိုရင်ရှိနေတဲ့ယုတ်တရားကိုမြည်ပြီးတော့နောက်ထပ်နန္တရားတွေထပ်ဖြစ်နေသေးတယ်နော်ဘာဖြစ်လို့လဲယောဂရှိနေသေးတာကိုယောဂရှိနေသေးတဲ့အတွက်အဲ့ဒီယုတ်ကိုမြည်ပြီးတော့နောက်ထပ်နန္တရားတွေဖြစ်လာသေးတယ်အဲ့ဒီလိုဖြစ်လာတာကိုနာအစင်တန်လို့ခေါ်တယ်ယုတ်တစ်ခုရဲ့တတန်းမှာနံပေါင်း16ချက်ဖြစ်တယ်။အဲဒီ16ချက်ဟာနံစင်တန်းကြီးပဲ။အဲဒီနံစင်တန်းကိုတန်တတိလို့ခေါ်တယ်။အဲဒီတော့ဘုန်းကြီးတို့ပရိသတ်တွေကသတိထားမိလိုက်တာကအဲဒီတန်တတိအစင်နဲ့ဖြစ်နေတဲ့နံတရားကိုသတိထားမိလိုက်တာ။တကွချင်းတကွချင်းသတိထားမိတာမဟုတ်ဘူး။နံတရားတကွချင်းတကွချင်းကိုသတိထားမိတာမဟုတ်ဘူး။16ခုပေါင်းထားတဲ့အစင်တစ်ခုကိုသတိထားမိတာ။ပါဠိလိုတော့ဝီချိလို့ဒီလိုခေါ်တာပေါ့အဲ့ဒီအစဉ်ကိုသတိထားမိလိုက်ပြီဟုတ်ပြီဝီတိတကုဖြစ်တယ်နာအစဉ်တကုသတိထားမိတယ်နာအစဉ်တကုသတိထားမိတဲ့အချိန်မှာအဲ့ဒီနာအစဉ်ဖြစ်တယ်16ပါးသောစိတ်တွေသည်သူ့လိုလိုဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားဘယ်အကြောင်းကြောင့်ဖြစ်တော့ယုတ်ဘယ်အကြောင်းကြောင့်ဖြစ်တော့ယုတ်ဘလို့ကုန်မိဖြစ်တော့ယုတ်ကုန်မိဖြစ်တယ်ယုတ်ရှိလို့နံဖြစ်တာဒီတော့နံကိုသတိထားမိလိုက်တာနဲ့ဒီပိုင်းနဲ့ဟောဒါယုတ်ကလည်းအတူတူပါပဲလို့အလိုလိုသတိထားမိပြီးတာမဖြစ်ဘူးလားဖြစ်သွားတာဖြစ်သွားတယ်ဒါကြောင့်မလို့ယုတ်ကိုရှုလဲနံပါတယ်နံကိုရှုလဲယုတ်ပါတယ်လို့ပြောလိုက်ခြင်းဖြစ်တာပေါ့နော်အဲဒီတော့အဲဒီခန္ဓာ၅ပါးပေါင်းနေတယ်ပဲရှုရှုအစိမ့်နေတယ်ပဲရှုရှုအဲ့လိုရှုတဲ့အခါမှာပရမသုံးသတိထားမိတာကတတိယုံနာခန္ဓာတွေမကဘူးပညာတွေပါတွင်းမယ်သတိထားမိတယ်ဒါပေမဲ့အဲ့ဒီပညာတွေကိုခွာပြီးတော့ပရမတသက်ကိုသာမြင်အောင်တတိလေးကညွန်ပြပြီးတဲ့အခါမှာသမာဓိတရားကအဲ့ဒီလိုစိုက်ကြည့်အဲ့ဒီလိုစိုက်ကြည့်တဲ့အခါကျတော့ပညာစီအာယုံမရောက်တော့ဘူးပရမတ်စီကိုပဲအာယုံရောက်တော့တယ်အဲဒီတော့ပရမတ်စီအာယုံရောက်တဲ့အချိန်မှာနော်ဒီပရမတ်တရားကလေးသည်ဖြစ်တယ်ဖြစ်လည်းဖြစ်တတ်တယ်ပြည့်လည်းပြည့်တတ်တယ်ဖြစ်လာတဲ့တရားသည်ဖြစ်တာမှန်ပေမဲ့လို့လည်းပဲပြတ်တော့မဲ့တရားမလို့မမြင်ဘူးအနိစ္စပြတ်သွားတဲ့တရားကလည်းပြတ်သွားတာမို့လို့မမြဲဘူးအနိစ္စဖြစ်လာတဲ့တရားကပြတ်မှာမို့လို့အနိစ္စပြတ်သွားတဲ့တရားကပြတ်နေတာမို့လို့အနိစ္စဒီတော့ဘယ်ဘက်ကမှမလို့ဘူးအားလုံးကပါတယ်လေအနိစ္စတွေကြီးပဲ အဲ့ဒါဖြစ်လာတဲ့တရားကြီးတော့လည်းအနေစပြတ်သွားတဲ့တရားကြီးတော့လည်းအနေစအလုံးအနေစအနေစအနေစအဲ့ဒီလိုမြင်လာတဲ့အချိန်ကြတော့တတိလည်းမဟုတ်တော့ဘူးတမာရီလည်းမဟုတ်တော့ဘူးဘယ်လိုဖြစ်သွားလဲပညာဖြစ်သွားပြီနော်အနေစဒုက္ခအနတ္တဘာပဲလို့ခွဲခြားသိပြပြီးတော့သိတာသည်ပညာဖြစ်သောပြတဲ့ဘောကိုခွင့်ချစိတ်ပြပြီးတော့သိတာသည်ပညာဒုက္ခသစ္စာသဘောကိုပိုင်းခြားပြီးတော့သိတာသည်ပညာအပိုင်းခြားတယ်ဆိုတာဘာလို့လဲတော့သဘောပေါက်သွားတာကိုကိုတိုင်နော်အမှန်တရားရှိမြင်သုံးသပ်ပြီးတော့ဉာဏ်ထဲမှာသဘောပေါက်သွားတာအဲ့ဒီတော့သဘောပေါက်သွားတဲ့အချိန်ဟာပညာဆိုတဲ့ဉာဏ်ဖြစ်တဲ့အချိန်ပါပဲဟုတ်လားအဲ့ဒီတော့ရှုဖို့ရှုနေနေနဲ့ပြောရရင်ဘာတွေနဲ့ရှုရမလဲသတိနဲ့ရှုသမာဓိနဲ့ရှုပညာနဲ့ရှုရှုဖို့ရှုနေနေနဲ့ပြောရမယ်ဆိုရင်အဲ့ဒီလိုမရှုခင်မှာဘယ်လိုမြင်ရင်တော့ဒိဋ္ဌိအမြင်ဖြစ်တယ်ဘယ်လိုမြင်မှဒိဋ္ဌိအမြင်ကျင့်စင်သွားမယ်ဒါလေးတွေနားလည်ဖို့လိုတယ်အဲ့တော့ဒိဋ္ဌိအမြင်နဲ့ရှုရင်ဝိပဿနာမဖြစ်ဘူးဒိဋ္ဌိကင်းတဲ့အမြင်နဲ့ရှုမှဘာဖြစ်လဲဝိပဿနာဖြစ်တာเนาะဒိဋ္ဌိမြင်နေရှုရင်ဝိပဿနာမဖြစ်ဘူးဒိဋ္ဌိကင်းတဲ့အမြင်နဲ့ရှုမှဝိပဿနာဖြစ်တာဒါလို့ဆိုရင်ဘယ်လိုရှုရင်ဒိဋ္ဌိဖြစ်တယ်ဘယ်လိုရှုရင်ဒိဋ္ဌိကင်းတယ်ဆိုတဲ့နိလန်ကလေးတွေလည်းပဲသိထားဖို့မလိုဘူးလားလို့လားဒါလည်းသိထားဖို့လိုတာပေါ့အဲ့ဒီတော့သိထားမှသာလေရင်ဒိဋ္ဌိအမြင်ကလေးတွေကိုစွန့်ပြီးတော့ဒိဋ္ဌိအမြင်မပါတဲ့ဒိဋ္ဌိကင်းတဲ့ပုဂ္ဂိုလ်သတ္တဝါငါမဟုတ်တဲ့အမြင်နဲ့ရှုရပါလိမ့်မယ်ပုဂ္ဂိုလ်သတ္တဝါငါမဟုတ်တဲ့အမြင်နဲ့ရှုခြင်းကိုဒိဋ္ဌိကိုခွာပြီးတော့ရှုတယ်ဒိဋ္ဌိကိုဖြုတ်ပြီးတော့ရှုတယ်လို့အဲဒီလိုပြောလိုက်ချင်ပါပဲအဲဒီတော့အဲ့ဒီနေရာမှာဒိဋ္ဌိကိုခွာရှုလိုက်တဲ့အခါကျတော့ကိုရှုနေတဲ့အခိုက်အတန့်ကာလကလေးမှာဒိဋ္ဌိအမြင်မမြင်တော့ဆိုလိုရင်းကတော့ပုဂ္ဂိုလ်သတ္တဝါဆိုတဲ့အမြင်မပါတော့ဘူးเนาะပုဂ္ဂိုလ်သတ္တဝါမြင်လေးပါနေသေးတယ်ဆိုရင်ကိုပဲဒိဋ္ဌိဖြစ်နေတယ်ဟုတ်လားအဲ့တော့ပုဂ္ဂိုလ်သတ္တဝါအမြင်နဲ့ရှုရင်ဒိဋ္ဌိဖြစ်တဲ့အတွက်ဒိဋ္ဌိနဲ့လန်းခင်းပြီးတော့နိဗ္ဗာန်ကိုမရနိုင်ဘူးဒါကြောင့်မလို့ဒိဋ္ဌိအမြင်လုံးဝမပါအောင်ဒိဋ္ဌိအမြင်ကင်းကင်းရှင်းရှင်းဖြစ်အောင်အမြင်မှန်ဖြစ်အောင်ကြိုးစားပြီးတော့ရှုပြရတာပါလို့အဲ့ဒီလိုသဘောပေါက်ရမှာပါ။ကျွန်တော်တခါကြတော့အရှုဉာဏ်တရားအရှုကလည်းသိပြီးရှုတဲ့မှတ်ပတ်မှတ်တဲ့ရှုဖို့မှတ်ဖို့နည်းလည်းသိပြီးအရှုဉာဏ်ကဘယ်ရတယ်တော့အရှုဉာဏ်ဆိုတာကမဂ္ဂင်၈ပါးရှိတဲ့အထက်မှာမဂ္ဂင်၈ပါးရှိတဲ့အထက်မှာနော်သမာဓိမဂ္ဂင်၃ပါးရှိတယ်ပညာမဂ္ဂင်၃ပါးရှိတယ်အဲပညာမဂ္ဂင်၂ပါးရှိတယ်သီလမဂ္ဂင်၃ပါးရှိတယ်အားလုံးပေါင်းလိုက်တော့မဂ္ဂင်ဘယ်နှပါးလဲအားလုံးပေါင်းလိုက်တော့မဂ္ဂင်၈ပါးဖြစ်သွားတယ်အဲဒီမဂ္ဂင်၈ပါးတည်းအရှုဉာဏ်ပဲပေါ့သို့တော့ဉာဏ်လို့ပြောရတော့တဲ့မဂ္ဂင်ဒီသမာဓိမဂ္ဂင်၃ပါးနဲ့ပညာမဂ္ဂင်၂ပါးပဲရှိတယ်သီလမဂ္ဂင်ဒီဉာဏ်လို့ပြောရတော့တယ်မဂ္ဂင်မဟုတ်ပါဘူးတဲ့เนาะဒါဖြစ်ရင်အရှုဉာဏ်အရှုဉာဏ်လို့ပြောနေတဲ့နေရာမှာသီလပါသလားမိတော့မပါဘူးသီလမလိုအပ်ဘူးလားမိတော့လိုအပ်တယ်ဒါသီလမဂ္ဂင်ဒီပါတော့ပါတယ်ဒါပေမဲ့ရှုဖို့ရန်အတွက်ကြတော့သူလည်းရှုစရာမလိုဘူးကရေတော်သီလမဂ္ဂင်ကဘယ်လိုတွေလဲပြန်စစ်ဆေးကြည့်ပါဦးတမဝါစာတမကမန္တာတမဇီဝတမရိမဂ္ဂင်ကဘယ်လိုတွေလဲတမဝယမတမတတိတမသမာဓိပညာမဂ္ဂင်ကတမဒိဋ္ဌိနဲ့တမသင်္ကပ္ပဒီလိုရှိတာကိုနော်ဒီတော့တစ်ခွင်းချင်းတစ်ခွင်းချင်းလိုက်ပြီးတော့စစ်ဆေးကြည့်တာပေါ့သီလမဂ္ဂင်၃ပါးကိုစစ်ဆေးကြည့်ပါဦး။ သမ္မာဒိဋ္ဌိမကံသောအပြောမကံသောအပြောအဲသမ္မာဝါစာသမ္မာဝါစာမကံသောအပြောမကံသောအပြောဆိုတော့ဘာတွေပြောမှာတော့ပြောစရာရှိတာတွေသူပြောမှာပဲလေသူပြောတဲ့စကားတွေအားလုံးဒီအတ္တအနေနဲ့ပြောရင်တော့ပရမတ်ပေါ့ဒါပေမဲ့ပရမတ်အနေနဲ့ပြောမှာမှမဟုတ်ပဲတရားနဲ့တရားရေဆန်ပြီးတော့ပြောစရာရှိတာတွေပြောနေတာဆိုတော့ပရမတ်နယ်တဲ့ကနေပြောတာတော့မဖြစ်နိုင်ဘယ်နယ်တဲ့ကပြောတာဖြစ်နိုင်နော်အဲပညာနယ်တဲ့ကနေပြောတာပဲဖြစ်နိုင်တယ်ဒါအကြောင်းပြောမယ်သမီးအကြောင်းပြောမယ်ပစ္စည်းအကြောင်းပြောမယ်တရားအကြောင်းပြောမယ်နော်ဒီနေရာမှာသမ္မာဒိဋ္ဌိသမ္မာဝါစာဆိုတာကဝစီကံ၄ပါးမှရှောင်ကျင်ပြီးတော့ပြောတဲ့စကားဝစီကံ၄ပါးမှရှောင်ကျင်ပြီးတော့ပြောတဲ့စကားဆိုတော့မုဒ္ဒဝါဒမဟုတ်တာမပြောဘူးပိသုဏဝါစာအခင်ပြေကြောင်းမပြောဘူးဘုရုဒ္ဓဝါစာကျန်တဲ့စကားမပြောဘူးတံဖတ်ပလာပဝါစာအကျိုးမရှိတာတွေမပြောဘူးနော်ဒါအကျိုးရှိတာပဲပြောမယ်မှန်တာကိုပဲပြောမယ်တရားတရားအခင်မင်းမပြည့်ကြောင်းစကားတွေကိုပဲပြောမယ်အဲ့ဒီလိုပြောတဲ့အခါကျတော့ဘာကိုအာယုံပြုပြောတယ်လဲဘာကိုအာယုံပြုပြောတယ်လဲဆိုရင်ကိုပြောတဲ့အကြောင်းအရာဟာဒီနေရာမှာလောကီနယ်ပယ်တဲ့ကပဲပြောမှာဖြစ်တော့ပညာကိုအာယုံပြုပြီးပြောနေတာနော်အဲ့တော့သမာဝစာသည်ဘုလုကအာယုံပြုလဲပညာကိုအာယုံပြုတယ်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာငါဆိုတဲ့ပညာအဲ့ဒီပညာကိုအာယုံပြုတယ်နရကသမဂမန္တမကန်တော့လုံအဲ့ဒီမကန်တော့လုံမှလည်းပဲဘာတွေလုံနေသလဲမကန်တာတွေလုံတဲ့ဒါနသီလဘာဝနာအလုပ်တွေဒါတွေလုံနေတာပဲအဲ့ဒီလုံနဲ့ပတ်သက်ပြီးတော့ပြောတာပေါ့အာဒီနေ့ဘယ်လိုလုံမလို့ဘာလို့မလို့ဒီနေ့တရားသွားထိုင်မလို့တရားသွားအထုတ်မလို့ဒီလိုပြောနေတာပေါ့ဒါတွေကဝစီကံဝစီမကန်နဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးပြောနေတာမို့လို့သမဂမန္တအော်ယုံတရားကလေးကဖောက်ပြန်တတ်တဲ့သဘောရှိတယ်။နတ်တရားကလေးကသိတတ်တဲ့သဘောရှိတယ်။အဲဒီလိုပြောနေတာလေးကသမောဝါစာ။ယုံနာနဲ့ပတ်သက်ပြီးတော့နော်ယုံနာနဲ့ပတ်သက်ပြီးတော့ပြုလို့တာမရှိပေမဲ့ဟုတ်လား။သမဂမ္မတာကပန္နတိပါဒအာရိဏဒနာကမ္ပိသမိသာသရအဲဒီမှာရှောင်ကျင်ပြီးတော့ပြောတယ်အဲ့ဒါဒီမှာရှောင်ကျင်ပြီးပြောတယ်ဆိုတဲ့ကောကပန္နတိပါဒဆိုရင်တရဘာသက်အဲ့ဒါကိုအာယုံပြီးပြီးတော့ရှောင်ကျင်တယ်တရဘာသက်ကိုအာယုံပြီးပြီးရှောင်ကျင်တယ်ဆိုတော့ပညာနာပရမတ်လားပညာအာရိဏဒါနတရဘာပစ္စည်းအာယုံပြီးပြီးတော့မခိုးဘဲနဲ့ရှောင်တယ်ပညာနာပရမတ်လားကာမသမိတ်သာသနာလည်းပညာပဲပညာကိုအာယုံပြီးပြီးရှောင်တာနော်သမောစာကပညာကိုအာယုံပြီးပြီးရှောင်တယ်သမဂမနာကလည်းပညာကွာယုံပြုပြီးတော့မလုံးမရောရှောင်တယ်။သမောစာကပညာကွာယုံပြုပြီးတော့မပြောမရောရှောင်တယ်။သမဂမနာကပညာကွာယုံပြုပြီးတော့မလုံးမရောရှောင်တယ်။သမာဇီဝအတ္တမေဝံကြောင့်အတ္တမေဝံကြောင့်ဆိုတာလည်းပရမတ်ပဲဟုတ်ပါမလဲ။သူလည်းပညာပဲ။စီပွားရေးနဲ့ပတ်သက်ပြီးတော့ရှောင်တာ။မဟုတ်တာမဖြစ်အောင်ရှောင်တာ။အဲ့ဒါခြောင်ကောင်ပြီးတော့ကြည့်လိုက်မယ်ဆိုရင်သီလမကင်ဒီပညာအာယုံပြီးသလားပရမအာယုံပြီးသလားပညာကိုပဲအာယုံပြီးတာပဲနော်သမောဇာကြည့်တော့လေပညာကိုအာယုံပြီးတယ်သမာကမ္မနာကြည့်တော့လေပညာကိုအာယုံပြီးတယ်သမာဇီဝကြည့်တော့လေပညာကိုအာယုံပြီးတယ်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာကိုအာယုံပြီးပြီးတော့ရှောင်းလာအဲ့ဒါဒီသီလမကင်တော့မှာရှောင်းတာနော်လောက်တာမဟုတ်ဘူးရှောင်းတာတမာရိမခင်သုံးပါးကဘယ်လိုတွေတော့တမာဝါယမရဲ့တမာတတိရဲ့တမာသမာဓိတမာဝါယမအာထုတ်တယ်ဟောအာထုတ်တယ်ဆိုတာကတော့သူကတော့နေရာတကာထဲမှာအာထုတ်တာမဟုတ်လို့ရေပေါ်ရသဘောတက်ရောက်နေပါသေးတယ်ကဒုတိယပါလဲတမာတတိတတိထားနေတယ်တတိထားနေတယ် သတိထားနေတဲ့အခါကျတော့ပညာလည်းတွေ့မယ်ပရမလည်းတွေ့မယ်ဒါပေမဲ့လို့လည်းပဲပညာကိုယူရမလားပရမကိုယူရမလားပရမကိုယူမိမိတဏ္ဍာမပညာတွေပေါ်လာတာသတိတော်ထားမိလိုက်မယ်ဒါပေမဲ့အဲ့ဒီပညာတွေတကယ်တမ်းသူ့ကိုသိပြရမယ့်အရာမဟုတ်ဘူးလို့အဲ့ဒီလိုသဘောပေါက်တာသိပြရမှာကဘလို့ကိုသာသိပြရမှာလဲအဲပရမတ်ကိုသာသိပြရမှာယုံနာကိုသာသိပြရမှာနော်ကြာတတိလေးနဲ့သတိထားကြည့်တယ်ဆိုပေမဲ့ပညာနဲ့ပရမတ်တွဲမြင်တယ်ဆိုပေမဲ့ပညာကိုမကြည့်ပါနဲ့ပရမတ်ကိုကြည့်ပါလို့တမာတတိလေးကညုံပြပေးနေတာအဲ့ဒီလိုတမာတတိကညုံပြပေးလို့အတရားနဲ့လုံးလုံးလို့ရအောင်သမ္မာဝါယာမသူကနေနောက်ကနေအကူညီပေးရမယ်သမ္မာဝါယာမကအကူညီပေးတော့မှသမ္မာတတိကအိတရားနဲ့အလုံးလုံးလို့ရမှာကိုဟုတ်လားအဲဒီတော့သမ္မာဝါယာသမ္မာတတိနဲ့အလုံးလုံးတဲ့အခါကျတော့ပညာတွေဘာကောင်းပါလိမ့်မယ်အဲ့ဒီပါတာတွေကိုအဲ့ဒီသမ္မာတတိနဲ့ပဲခွဲထုတ်ပလိုက်ခွဲထုတ်ပြီးတော့မှဘုရုစီပို့ပေးမလဲသမ္မာသမารိတွေပို့ပေးမယ်။ပညာတွေပို့ပေးမလား။ ਪਰ မတ်တွေပို့ပေးမလား။ ਪਰ မတ်တွေပို့ပေးမယ်။ ပညာကိုတော့ခြံထားလိုက်နော်။သမာရိစီကိုပုံမပေးနဲ့။သမာဓိရဲ့အမြင်မှာ ਪਰ မတ်ပဲမြင်ပါစေ။ ပညာမမြင်ပါစေနဲ့။သမာတတိကတော့ ပညာလည်းပါမယ် ਪਰ မတ်လည်းပါမယ်။ သမာဓိကြတော့ ပညာမပါတော့ဘူး။ ပါပဲပါတော့တယ်။ปรมัตถ์เป็นปาร่อเลยเนาะปรมัตถ์เป็นปาร่อเลยทีนี้ปรมัตถะเตียกรณีကိုสุสัจจิพุยตมตริกาญญ์ปยาไปได้ตมตมริกาจี้เลยตมตมริกาจี้แล้วก็นี่ပြီးတော့တွန်းအားပြီးတာကตมวายามะဟောအားလုံးပေါင်းလိုက်တော့ตมวายามะရယ်ตมตติရယ်ตมตมาติရယ်ตมริมักเกဘယ်နှပါလဲအဲ့ဒီตมริมักเก3ပါးဖြစ်လာတဲ့အခါမှာဝိပဿနာရဲ့အခြေခံဖြစ်တဲ့သမာဓိမို့လို့သူတို့ရဲ့အာယုံသည်ပညာလားပရမတ်လားပညာမဟုတ်တော့ဘူးနော်ဘယ်ကောသာအာယုံပြည့်ပြီးတော့ဖြစ်နေတာလဲပရမတ်ကအာယုံပြည့်ပြီးတော့ဖြစ်နေတာနော်ပရမတ်ကအာယုံပြည့်ပြီးတော့ဖြစ်နေတာခုနတော့ကသီလမဲ့ခင်ကဘုရုအာယုံပြည့်ဖြစ်တော့ပညာကအာယုံပြည့်ဖြစ်တယ်ခုသမာဓိမဲ့ခင်ကဘုရုအာယုံပြည့်ဖြစ်လဲအာယုံကြီးတူလားမတူသေးတဲ့အတွက်တစ်ချိန်တည်းမှာအတူတူဖြစ်နေပါမှာ။ဘာဖြစ်လို့တော့အာယုံချင်းမတူလို့နော်။ကျန်တော့တခါကျတော့ပညာမဲ့ကနှစ်ပါးကိုကြည့်သူကတော့ပိုဆိုးသွားပြီပေါ့။ပညာလုံးဝမပါတော့ဘူး။ဟုတ်လား။သမာဓိမဲ့ကသုံးပါးလုံးကမှတတိစိတ္တသိရဲ့အမြင်မှာပညာတရားတွေပါကောင်းပါလိမ့်မယ်။ဒါပေမဲ့လို့လည်းပဲပညာကိုမကြည့်နဲ့ပရမတ်ကိုကြည့်ပါလို့ဒီတတိကပဲညွှန်ပြပေးတာမဟုတ်လားဒါကြောင့်မလို့တတိယအနေသာရဒီပညာလားပရမတ်လားပရမတ်သမာဓိနဲ့စိုက်ကြည့်တာကောပညာလားပရမတ်လားပရမတ်ပဲပရမတ်ပဲပညာသမာဓိတိဖြစ်ပြီဆိုရင်သမာသင်္ကပ္ပဆိုတဲ့ဒုတိယမှုလေးတွေနှလုံးသွင်းမှုလေးတွေစဉ်းကျင်မှုလေးတွေသူတို့ကောမပြောလားဖြစ်လားဖြစ်တာပဲအဲ့ဒါဖြစ်တဲ့အခါတော့သရုပ်ကကောဘယ်သူ့ကိုအာယုံပြီးပြီးတော့ဖြစ်နေတော့အဲပရမတ်ကိုအာယုံပြီးပြီးတော့ဖြစ်နေတာเนาะပရမတ်ဖြစ်တဲ့ယုံနာခန္ဓာကိုအာယုံပြီးပြီးတော့ဖြစ်နေကြတာဟုတ်လားဒီသမ္မာဒိဋ္ဌိရဲ့သမ္မာသင်္ကပ္ပရဲ့ဒီနှမျိုးသည်ပရမတ်ကိုအာယုံပြီးပြီးတော့ဖြစ်တာဆုံးဖြတ်တော့လဲပရမတ်ကိုအာယုံပြီးပြီးတော့ဆုံးဖြတ်တာဟောဒါလေးကယုံဒါလေးကနံဒါလေးကဖြစ်သဘောဒါလေးကပြသဘောဒါကဒုက္ခသစ္စာဒါကသဗ္ဗတ္တိယသစ္စာဒါကနိရောဓသစ္စာစသဖြင့်သစ္စာအမြင်လေးတွေနဲ့လည်းပဲကြည်သွားလိုက်တဲ့အခါကျတော့သူသည်ပရမစစ်စစ်စီမြောက်ဖလာရသွားတာပညာနဲ့ဆုံးမချက်ချလိုက်တာဟုတ်လားပညာနဲ့ဆုံးမချက်ချလိုက်တာဒါကဒုက္ခသစ္စာဒါကသဗ္ဗတ္တိယသစ္စာဒါကနိရောဓသစ္စာဒါကမေဂသစ္စာနော်အဲဒီတော့သမဉ္ဇချလိုက်တာကပညာသမဉ္ဇချနဲ့အကူညီပေးတာကသမာသင်္ကပ္ပ ဒါသူတို့ကလည်းပရမတ်စီကိုအာယုံရောက်နေတဲ့တရားတွေကြီးပါပဲ။ဒါကပညာမကေနှစ်ပါးရဲ့အာယုံကလည်းပညာလားပရမတ်လား။ပရမတ်။သမာဓိမကေသုံးပါးရဲ့အာယုံကလည်းပရမတ်။မတူဘူးလားတူနေလား။တူနေတဲ့အတွက်တပေါင်းနဲ့တစ်ချိန်တည်းဖြစ်ခွင့်မရှိဘူးလားရှိလား။ရှိပါတယ်။သီလမကေသည်ဘလုကအာယုံပြုလေ။ပညာအာယုံပြုတယ်။ဒါကြောင့်မလို့သီလမကင်သည်သမာဓိမကင်ပညာမကင်တို့နဲ့အတူတူပေါင်းပြီးတော့ဖြစ်နိုင်သလားမဖြစ်နိုင်ဘူးဒါတော့ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တယောက်သည်သီလမရှိရဘူးလို့ဆိုတော့သလားမဆိုလိုဘူးသို့တော့တကယ်တော့ဝိပဿနာဉာဏ်ဖြစ်ပြီဆိုတဲ့အခါကျတော့သီလမကင်အတူတူဖြစ်နိုင်ရလားသီလမကင်ကသတ္တသမာဓိမကင်ပညာမကင်ကသတ္တသူဖြစ်နေတာကိုနော်အတူတူအတူတူမဖြစ်တဲ့အတွက်အာယုံချင်းမတူတဲ့အတွက်တကူအတူတူကမဖြစ်နိုင်ဘူးအတူတူကမဖြစ်နိုင်လို့အရှုကံအရှုဉဏ်ပညာလို့ပြောတဲ့အချိန်မှာမဂ္ဂင်ဘယ်နှပါလဲဗမဂ္ဂင်နေလဲသမာဓိမဂ္ဂင်သုံးပါးနဲ့ပညာမဂ္ဂင်နှစ်ပါးသီလမဂ္ဂင်ဘာလို့မပါသလဲအာယုံမတူလို့ဘာဖြစ်လို့ပါလဲအာယုံမတူလို့အာယုံမတူလို့သူကဘလို့အာယုံပြုလဲသမာဓိမဂ္ဂင်သုံးပါးနဲ့ပညာမဂ္ဂင်နှစ်ပါးကဘလို့အာယုံပြုလဲအာယုံတူလားအာယုံမတူလို့လုံရင်ဖြစ်ကြတာအဲ့ဒါပဲအာယုံမတူသိတဲ့တပြိုင်တည်းမဖြစ်ဘူးနော်တပြိုင်တည်းမဖြစ်ဘူးအဲ့ဒါကြောင့်ရှုဉဏ်၅ပါးသည်အရှုဉဏ်တရားကိုပြောပါဆိုရင်ဘယ်နှပါးပြောရမလဲငါးပါးပဲပြောเนาะသီလမရှိလို့ပြောတာလားမဟုတ်ဘူးเนาะသီလရှိတယ်ဒါပေမဲ့အတူတကွပူပေါင်းပြီးတော့မဖြစ်နိုင်ဘူးအဲဒါကြောင့်သူကသတ်သတ်ဖယ်တာအတူတကွပူပေါင်းပြီးတော့ဖြစ်တဲ့တရားတွေကဘယ်နှပါးလဲ၅ပါးအတူတကွပူပေါင်းပြီးတော့ဖြစ်တဲ့မဂ္ဂင်သည်၅ပါးဘယ်သူတွေတော့သီလမကင်အဲသမာဓိမကင်သုံးပါပညာမကင်တခွချင်းပြောပါဆိုရင်သမာဝယမသမာတ္တိသမာသမာဓိသမာဓိဋ္ဌိသမာသင်္ကပ္ပပညာမကင်နှစ်ပါးနဲ့သမာဓိမကင်သုံးပါအဲ့ဒီ၅ပါးသည်ဝိပဿနာဉာဏ်လို့ဒီလိုခေါ်တာပေါ့နော်အရှုဉာဏ်ပေါ့ဟုတ်လားဒီလိုရှုကံနဲ့ဒီသွားပြီးရှုညာနဲ့ဒီသွားပြီးရှုရမယ်။နိလန်းနေလေမသိဘူးလားဒီသွားလား။ဒီသွားပြီဟုတ်လား။အဲဒီတော့ဒီသွားတဲ့အခါကျတော့မှဘာလို့မလဲ။အခုလောလုံငန်းကိုဝင်ရမှာပေါ့နော်။အရှုကံရှုညာနဲ့ပတ်သက်လို့ရှုဖို့ရှုနေနဲ့ပတ်သက်လို့ဆရာသမားတွေကနေပြီးတော့အပြေဝနားထောင်နာကြားမှတ်သားလို့ပိုင်မနေနေဖြစ်ပြီဆိုလို့ရှိရင်ဆရာသမားနာအနိဗ္ဗာန်မှာမနေတော့ဘဲနဲ့တည်သက်ချမ်းသာတဲ့နေရာတိတ်ဆိတ်တဲ့နေရာမှာအရှုခံဖြစ်တဲ့ယုံနာတရားတွေကိုအရှုဉာဏ်၅ပါးနဲ့စွတ်စွတ်ဆတ်ဆတ်ကြည့်ပြရမှာဖြစ်ပါတယ်ဟုတ်လားအရှုဉာဏ်၅ပါးနဲ့စွတ်စွတ်ဆတ်ဆတ်ကြည့်ပြရမှာဖြစ်ပါတယ်အဲဒီလိုကြည့်ပြတဲ့အခါတော့ကြက်ပြန်ပြောမယ်ရှုဖို့ရှုနည်းကဘယ်လိုတွေလဲသတိရဲ့သမာဓိရဲ့ပညာရဲ့ပြန်ပြောကြည့်စမ်းတတိယသမารိယပညာရဟုတ်ပြီဒီတော့တတိကယမကဘယ်ပေါ်မှာကင်းရမှာလဲယုံနာခန္ဓာအပေါ်မှာတတိကိတာကောမိတာဗျာရိတို့တတိကင်းတဲ့အခါကျတော့ယုံနာခန္ဓာအပေါ်မှာတတိကင်းရတာဟုတ်ပြီဒါပေမဲ့နော်ဘုန်းတော်ပရိသတ်တွေကအဲ့ဒီယုံနာခန္ဓာကိုတတိလေးကင်းထားတဲ့အခါမှာနော်ယုံနာခန္ဓာကိုတတိလေးခင်ထားတဲ့အခါမှာအဓိကကတော့ခံယူရမယ်ခံယူချက်အနေနဲ့ဘယ်လိုသဘောထားရမလဲဆိုရင်ရုပ်တရားကလေးသည်ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးနတ်တရားကလေးသည်ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးအဲ့ဒီလိုလေးနော်စိတ်ထဲမှာစ ဆင်ញင်ပြီးတော့ကြည်ပါတဲ့ဟုတ်လားစိတ်ထဲမှာဆင်ញင်ပြီးတော့ကြည်ပါဒါကောဒိဋ္ဌိအမြင်မပါအောင်ကြည်ပါလို့ပြောတာ ਨੇ အတူတူပဲမဟုတ်လားဟုတ်တယ်မဟုတ်လားဒိဋ္ဌိအမြင်နဲ့မကြည့်နဲ့ဒိဋ္ဌိကင်းစင်တဲ့အမြင်နဲ့ကြည့်ဘလို့လုံးမှာဒိဋ္ဌိအမြင်ကင်းစင်ပါလဲငါမဟုတ်ဘူးငါဟုတ်သမဟုတ်ဘူးငါလည်းမဆိုင်ဘူးအဲ့ဒီသုံးမျိုးသောသဘောထားခံယူချက်ကလေးတွေနဲ့ကြည့်တော့မှဒိဋ္ဌိအမြင်ပါသေးလားဒီနေရာမှာငါဆိုတဲ့ဆွဲလေးရှိနေသေးရင်လည်းပဲဝိပဿနာရှိလို့မရဘူးနော်ဝိပဿနာဖြစ်ကောင်းဖြစ်မဲ့ဒါပေမဲ့အားကောင်းတဲ့ဘလောဝိပဿနာမဖြစ်နိုင်ဘူးအားကောင်းတဲ့ဘလောဝိပဿနာဖြစ်ဖို့ဆိုတာကဘလူအမြင်ကျင့်စင်နေဖို့လိုတယ်ဒိဋ္ဌိအမြင်ကျင့်စင်နေဖို့လိုတယ်ဒီလိုမလားဒီတော့ဒိဋ္ဌိအမြင်ကင်းကင်းစင်စင်နဲ့ကြည်မှသာလည်းရင်ပရမတ်တရားကိုပရမတ်စစ်စစ်တရားကိုတွေ့မယ်ဒိဋ္ဌိအမြင်နဲ့ကြည်နေမယ်ဆိုရင်ပရမတ်စစ်စစ်တရားကိုတွေ့နိုင်ပါမလားမတွေ့နိုင်ဘူးပရမတ်စစ်စစ်တရားကိုမတွေ့နိုင်ရင်လည်းပဲဘလဝဝိပဿနာဖြစ်ပါမလားဒါကြောင့်ဘလဝဝိပဿနာဖြစ်ခြင်းမှာလည်းဆိုရင်ဒိဋ္ဌိအမြင်ကင်းစင်ရမယ်ကြောင်ကျိုးဆက်သွယ်မှုအပေါ်မှာသဘောပေါက်ရမယ်။ဘယ်နှချက်လဲ။နှချက်ဘလဝိပဿနာဆိုတဲ့အာကောင်းတဲ့ဝိပဿနာဉာဏ်ဖြစ်စေခြင်းပါလေဆိုရင်ဒိဋ္ဌိမြေကိစေရမယ်ပြီးတော့ဗာလဲ။ကြောင်ကျိုးဆက်သွယ်မှုဆိုတဲ့ကြောင်ကျိုးဆက်သွယ်မှုအပေါ်မှာရှိတဲ့တန်တရားဝိသကိစ္စအမြင်လေးတွေလည်းကိစေနေရမယ်။ဒိဋ္ဌိနဲ့ဝိသကိစ္စဒါပဲရေးကြည့်တယ်နော်ဒိဋ္ဌိအမြင်နဲ့ဝိသကိစ္စအမြင်နဲ့သွားကြည့်မယ်ဆိုရင်ဝိပဿနာမဖြစ်နိုင်ဘူးဒါကြောင့်မလို့ဘယ်အမြင်နဲ့ကင်းစင်နေအောင်လုပ်ရမှာလဲဒိဋ္ဌိအမြင်နဲ့ဝိသကိစ္စအမြင်ကင်းစင်နေအောင်လုပ်ပါအဲ့ဒီအမြင်နဲ့ကိုကင်းစင်သွားရင်မိမိတို့ရဲ့ဝိပဿနာသည်ဘာဖြစ်သွားလဲဘလဝဝိပဿနာအာကောင်းတဲ့ဝိပဿနာဖြစ်သွားတာပေါ့ဟုတ်လားအဲ့ဒီတော့လုံးရင်ချုပ်လိုက်မယ်ဆိုလို့ရှိရင်တတိယသမာဓိရဲ့ပညာရဲ့လမ်းစဉ်ဘယ်လိုမျိုးလဲအဲဒီလမ်းစဉ်၃မျိုးနဲ့ကြီးနေတဲ့အခါမှာဘယ်လိုခံယူပြီးတော့ကြီးရမှာလဲငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆက်ဘလူကိုကြီးရမှာလဲအရှုခံခန္ဓာ၅ပါးယောက်နာ၅ပါးကိုကြီးရမှာဟုတ်တယ်မို့လားဘယ်သူနဲ့ကြီးရမှာလဲမဲခင်၅ပါးနဲ့ကြည်ရမယ်။မကင်အာလုံးပေါင်းတော့၈ပါး၈ပါးထဲမှာသီလမကင်၃ပါးကပြည့်စုံထားရမယ်။ပြည့်စုံထားရမယ်မကင်။ရှိဝမမကင်ကတော့၅ပါးကာရကမကင်၅ပါးလို့ဒီလိုခေါ်တာကိုနော်။ဒီတော့ကာရကမကင်၅ပါးနဲ့ရှိပါ။အဲ့ဒီတော့ရှိတဲ့အခါကျတော့သူတို့ရဲ့သဘောကိုသိသွားပြီ။ခုနပြောခဲ့တဲ့စင်နေလည်းသိသွားပြီ။အစင်နေသေးသပြီဆိုရင်အဲ့ဒီအစင်တခုကြီးလိုက်ကလေးကအဲ့ဒီအစင်ထဲမှာပုဂ္ဂိုလ်ပါလားတတ္တဝါပါလားယောက်ျားမိန်းမပါလားယုတ်တရားကိုမှီပြီးတော့နတ်တရားတွေဖြစ်နေတာဒါပဲရှိတယ်လေဟုတ်လားဘာလဲယုတ်တရားကိုမှီပြီးတော့နတ်တရားတွေဖြစ်နေတာဘယ်ထဲမှာပုဂ္ဂိုလ်တတ္တဝါပါလဲငါကောပါလားယောက်ျားမိန်းမကောပါလားဒီဘောင်ကခြေလက်ကောပါလားဘယ်လိုဖြစ်နေတာလဲဘယ်လိုဖြစ်နေတာလဲယောက်ကိုမိပြီးတော့နတ်တရားတွေဖြစ်နေတာပဲယောက်ကိုမိပြီးတော့နတ်တရားတွေဖြစ်နေတာပဲယောက်ကိုမိပြီးတော့နတ်တရားတွေဖြစ်နေတာပဲဆိုတာအမြင်လေးတွေမစင်ကြဘူးလားစင်ကြသွားလားယောက်နဲ့နာမည်တွေ့တော့တယ်ဟုတ်လားယောက်နဲ့နာမည်တွေ့တော့တယ်ဒါလည်းမကသေးဘူးအဲ့ဒီယောက်နာကိုကြည့်နေရင်ကြည့်နေရင်နဲ့ယုံနာတရားကလည်းပဲဖြစ်တယ်ပြက်သွားတယ်ဖြစ်တယ်ပြက်သွားတယ်အပြက်ကိုပဲတရားစားတယ်မတွေ့ရဘူးလားတွေ့ရအပြက်ကိုပဲတွေ့ပြီဆိုရင်ယုံနာလည်းမှန်နေပြီဖြစ်တာပြက်တာလည်းမှန်နေပြီဆိုတော့အမှန်ကိုသိသွားပြီပေါ့အမှန်ကိုသိသွားတော့ဉာဏ်နေနဲ့ပြောရင်ထာဝရဉာဏ်သစ္စာနေနဲ့ပြောရင်ဗာသစ္စာကိုသိတယ်ဒုက္ခသစ္စာသိသွားပြီ။ဘာသစ္စာလဲ။ဒုက္ခသစ္စာသိသွားသည့်အတွက်သစ္စာဉာဏ်မရဘူးလားရသွားလား။ ဒါသစ္စာညာလေးရအောင်ဆိုရင်ယုံနာခန္ဓာဖြစ်ပြက်သဘောတရားတွေကိုမြင်အောင်ကြည့်ရမယ်တဲ့ဟုတ်ရလားအဲဒီတော့သစ္စာညာလေးရသွားပြီဆိုရင်မိမိညာနေသစ္စာနိရောမိကညာမဖြစ်ဘူးလားဖြစ်သွားလားသစ္စာနိရောမိကညာဖြစ်သွားပြီဟုတ်လားဘောဓဘာသာဖြစ်စဉ်တုန်းကကမ္မတက္ကရသမာဓိတိညာနဲ့ဖြစ်လာတာအခုဗာညာလေးတွေ့လာလဲသစ္စာနိရောမိကညာလေးတို့လာပြီအဲ့ဒီလိုတို့လာတဲ့အခါကျတော့စัจကြီးဖြစ်ဖြစ်မြန်ကနေဘာဖြစ်ရမှာလဲဖြစ်ပြမုံဖြစ်ပြမုံရကနေဖြစ်ပြဆုံးဖြစ်ပြဆုံးတဲ့ဆိုတာဘာပြောတာလဲညာအောင်မှာဖြစ်ပြတည်းမရှိတော့ဘူးသူဘာသာပြောရှိနေမှာပေါ့ဟုတ်လားညာအောင်မှာဖြစ်ပြတည်းမရှိတော့ဘူးဘာပဲတွေ့လဲညာအောင်မှာဖြစ်ပြတည်းမရှိတော့ဘူးဆိုတော့ဖြစ်ပြတွေလောဘမရှိတာဒီနိဗ္ဗာန်ပေါ့ဖြစ်ပြလောဘမရှိတာဒီပါလေအဲနိဗ္ဗာန်ဆိုတော့ခုနပြောခဲ့တဲ့တမာရိမကေသုံးပါးကလည်းဘယ်လိုအာယုံပြုနိဗ္ဗာန်ပေါ့ဘယ်နဲ့ပရမတ်တော်တမာရိမကေနိဗ္ဗာန်ရောက်နေပြီလေနိဗ္ဗာန်မြင်နေပြီလေနိဗ္ဗာန်မြင်တဲ့အချိန်မှာတမာရိမကေသုံးပါးဒီဘယ်လိုအာယုံပြုတော့နိဗ္ဗာန်ပညာမကေနှစ်ပါးကလည်းဘယ်လိုအာယုံပြုနိဗ္ဗာန်ဒီထဲမှာယုံလည်းမပါဘူးနာလည်းမပါဘူးဖြစ်တာလည်းမပါဘူးပြတ်တာလည်းမပါဘူးဟုတ်တယ်မလားဖြစ်တာလည်းမပါဘူးပြတ်တာလည်းမပါဘူးယုံလည်းမပါဘူးနာလည်းမပါဘူးဆိုတော့ပညာလို့လည်းပြောလို့မရတော့ဘူးပရမတ်လို့လည်းပြောလို့မရတော့ဘူးဘာကုသမြင်တော့နိဗ္ဗာန်တကယ်တော့ပရမတ်တော့ပရမတ်ပေါ့နော်ဒါပေမဲ့ကုနာယုံတဲ့ပရမတ်နဲ့တူလားမတူပါဘူးနိဗ္ဗာန်ကိုပဲအာရုံပြုတော့တယ်အဲ့ဒီလိုအယုံပြတဲ့အချိန်ကျတော့ဟာတို့ကတော့ယုတ်ကလည်းမမြင်တော့ဘူးကွာနာကလည်းမမြင်တော့ဘူးပညာလည်းမမြင်တော့ဘူးပရမလည်းမမြင်တော့ဘူးယုတ်နာအလုံးတို့ရဲ့ချုပ်ရာဖြစ်တဲ့နိဗ္ဗာန်ကသာအယုံပြရတယ်ဆိုတော့သီလမဂ်ကင်ကလည်းဟာဒီလိုဆိုရင်ငါလည်းနိဗ္ဗာန်ကိုအယုံပြမှာပေါ့ဟုတ်တယ်မလားပူပေါင်းပြီးတော့မပါဘူးလားပါလားလားပါလာတယ်အဲ့ဒီတော့အယုံချင်းမတူဘူးလားတူသွားလားပညာပရမတ်နေပဲပါတော့ကသီလမဂ်ကဘလူအာယုံပြုဉာဏ်မဂ်ကငါးပါးဘလူအာယုံပြုနိဗ္ဗာန်ဆိုတဲ့အာယုံစီရောက်သွားတဲ့အခါကျတော့သီလမဂ်ကလည်းဘလူအာယုံပြုနိဗ္ဗာန်ကိုပဲအာယုံပြုတယ်ဉာဏ်မဂ်ကငါးပါးကလည်းဘလူအာယုံပြုဘယ်နှပါးဖြစ်သွားလဲ၈ပါးဖြစ်သွားပြီဒီတော့တောတန်နီယပြောမယ်ဆိုရင်တော့ဝိပဿနာဉာဏ်မှာလည်းမဂ်ကင်၈ပါးလို့ပြောနိုင်ပါတယ်နော်ဒါပေမဲ့တကယ်တမ်းဝိပဿနာအမြင်နဲ့ပြောမယ်ဆိုလို့ရှိရင်တော့ဝိပဿနာဉာဏ်ဖြစ်စေကာလမှာတမာတိမဂ်ကင်နဲ့ပညာမဂ်ကင်ပဲဖြစ်ပါတယ်သီလမဂ်ကင်သည်အတူတူဖြစ်ခွင့်ရှိရလားဒါကဝိပဿနာအမြင်နဲ့ပြောရင်ဝိပဿနာဉာဏ်မှာမဂ်ကင်ဘယ်နှပါးလဲတောတ္တအမြင်နဲ့ပြောရင်မဂ်ကင်ဘယ်နှပါးလဲတောတ္တအမြင်နဲ့ပြောရင်ဘာဖြစ်လို့မဂ်ကင်၈ပါးဖြစ်တယ်လဲဆိုတော့ဒီပြိုင်နဲ့ဖြစ်တာကိုရွေးပြီးပြောတာမဟုတ်ဘူးလေဖြစ်နိုင်တာတွေကိုဆင်းရဲထောက်ပြထားတာဟုတ်တယ်မလားဘယ်လိုလဲဖြစ်နိုင်တာတွေကိုဆင်းရဲထောက်ပြထားတာသီလမဂ်ကင်လည်းဖြစ်တာပဲသမာဓိမဂ်ကင်လည်းဖြစ်တာပဲပညာမဂ်ကင်လည်းဖြစ်တာပဲသို့တော့အတူတူတော့မဖြစ်ကြဘူးဟဲ့ဟုတ်လားဒါတော့သောတန်ဒီကအတူတူဖြစ်တာမဖြစ်တာထားဖြစ်နိုင်တာတွေကိုဆင်းရဲထောက်ပြလိုက်တော့ဘယ်နှပါလဲ၈ပါးဝိပဿနာဉာဏ်အမြင်မှာတော့အတူတူဖြစ်တာကိုယူတာမို့လို့ဝိပဿနာမဂ်ကင်ဘယ်နှပါးငါပါလောကုတ္တရာဉာဏ်လောကုတ္တရာမဂ်ကင်လောကုတ္တရာမဂ်ဖြစ်သွားတဲ့အချိန်ကျတော့ဘုရုပါယုံပြုလေနိဗ္ဗာန်မယုံပြုတဲ့အချိန်မှာမဂ်ကင်ဘယ်နှပါးလဲ၈ပါးလို့ပြောခြင်းသည်အာယုံအတူတူနိဗ္ဗာန်ဆိုတဲ့အာယုံတစ်မျိုးတည်းကိုပဲအာယုံပြုကြတာပါလို့ဒီလိုပြောလိုက်တာပါလားနော်ဒီတော့အဲ့ဒီအချိန်ကျတော့အာယုံချင်းတူသွားပြီဖြစ်လို့မဂ်ကင်၈ပါးတူတူဖြစ်သွားပါပြီဒါကြောင့်အဲ့ဒီမဂ်ကင်၈ပါးသည်တခြားသာရှုဉာဏ်တရားလားခန္ဓာ၅ပါးကအရှုခံမဂ်ကင်၈ပါးကအရှုဉာဏ်တတိသမารိပညာကရှုရမယ်နိလန်ဖြစ်ပြမြင်ရမယ်ဖြစ်ပြမောရမယ်ဖြစ်ပြဆုံးရမယ်ဒါနိလန်တွေပေါ့အဲ့ဒီနိလန်တွေကိုသဘောပေါက်ပြီးတော့ဒီနိလန်အတိုင်းပေးထားတဲ့လမ်းကြောင်းအတိုင်းကြည်ကြာကြောကိုအထုပ်သွားကြမယ်ဆိုရင်မိမိတို့ဒေါ်လာတဲ့အတိုင်းတာတခုကြပါလိမ့်မယ်လို့သဘောပေါက်ပြီးတော့ဒါလေးခေါ်လိုက်ကြ ေးကြ